သူမတော်ရင်းနဲ့ကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တာအတွက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုပြည်ထောင်သမ္မတရှီကျင်းပင်ကဗိုလ်တူးနေ့မှာချီးကျူးစကားပြောကြားလိုက်ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်လာလိမ့်မယ်လို့ညွှန်လင်းကြောင်းသမ္မတရှီကပြောတာကိုစင်ဟွာသတင်းမှာဖော်ပြပါတယ်။ဒေါ်နယ်ထရန့်သမ္မတဖြစ်လာခြင်းကစလို့အမေရိကန်တရုတ်ကြားကုန်သွယ်ရေး၊ကိုဗစ်ရောဂါဤပညာစားတဲ့အငင်းပွားဝဲအကြောင်းအရာတွေကြောင့်ဆက်ဆံရေးတိတိကျကျတင်းမာခဲ့တာပါ။ပြည်ရင်အားကောင်းတဲ့တရုတ်အမေရိကန်ဆက်ဆံရေးကိုတည်ထောင်ခြင်းအပြင်နိုင်ငံတကာရဲ့အခြေခံအကျိုးစီးပွားကိုဖြည့်ဆည်းရာရောက်တယ်လို့နိုင်ငံသားတိုင်ဝမ်ရဲ့ဘုံညီမှန်းချက်တွေကိုလည်းပြည့်မီရာရောက်စီမယ်လို့သမရရှိရဲ့စကားကိုကိုးကားပြီးစင်ဟွာကရေးပါတယ်။ကမ္ဘာညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်စီးပွားရေးအင်အားကြီးနိုင်ငံနှစ်ခုကမတူကွဲခြားမှုတွေကိုအတူတကွလက်တွဲဆောင်ရွက်သွားနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းပြည်သူမရကပြောပါရယ်အမေရိကန်ရွေးကောက်ပွဲပြီးဆယ်ရက်ကြာမှာတရုတ်နိုင်ငံသား၏ဝန်ကြီးဌာနကဂျိုးဘိုင်ဒန်ကိုဂုဏ်ပြုကြောင်းပြောဆိုထားပါရယ်2016မှာသမရထရန့်ရွေးကောက်ပွဲနိုင်ပြီးနောက်တည့်ရက်မှာပဲပြည်သူမရရှိကဝမ်းမြောက်ချီးကျူးကြောင်းပြောဆိုခဲ့ပူပါရယ်ခင်ဗျာ